သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ထိုင်းနိုင်ငံတိုင်းသားလူမျိုးတွေဖြစ်ကြတဲ့ Aboriginal နဲ့ Torres Strait Islander လူမျိုးတွေရဲ့ရိုးရာထုံနှံလှုပ်ထုံလုပ်နည်းတွေကိုသိနာလဲခြင်းဟာကျမတို့နေထိုင်တဲ့သူတို့ရဲ့နေမြေကိုသိနာလဲခြင်းနဲ့လေးစားမှုတွေဖြစ်လာစေနိုင်တဲ့အရေးကြီးတဲ့အခြေလမ်းတစ်ရပ်ဖြစ်ပါတယ်။ဒီတစ်ပတ်အတွက်အခြေချနေထိုင်ခြင်းလမ်းညွန်အစီအစဉ်မှာတော့ Australia နိုင်ငံမှာပထမဦးဆုံးစတင်နေထိုင်လာကြတဲ့ထိုင်းနေတိုင်းသားတွေရဲ့ရိုးရာဓလေ့ထုံနှံလှုပ်ထုံလုပ်နည်းတွေကိုမိတ်ဆက်ပေးခြင်းအစီအစဉ်ဖြစ်ပြီးအဲ့ဒီလိုလှုပ်ထုံတွေကကျမတို့အပေါ်တမူထူးခြားတဲ့သူတို့ရဲ့ဗဟုသုတအသိဉာဏ်တွေကိုလွမ်းမိုးမှုဖြစ်စေနိုင်တဲ့အပြင်သူတို့ကိုဂုဏ်ပြုတာလည်းဖြစ်စေပါတယ်။ဌာနေတိုင်းသားတွေရဲ့ရိုးရာထုံနှံလှုပ်ထုံလုပ်နည်းတွေဟာလူ့ကျင့်ဝတ်ကိုအခြေခံထားတာဖြစ်ပြီး Aboriginal နဲ့ Torres Strait ကျွန်းသားတွေနဲ့ဆက်ဆံရေးကိုပုံဖော်ရမှာအထောက်အကူပြုစေပါတယ်။ထာနေတိုင်းသားတွေဟာဩစတြေးလျမှာစတင်အခြေချနေထိုင်တဲ့မူလလူတွေဖြစ်ကြတဲ့အတွက်သူတို့နဲ့ရင်းနှီးဆက်ဆံမှုရှိဖို့ကအရေးကြီးပါတယ်။သူတို့တွေမှာနေမြေနဲ့ပတ်သက်လာရင်နှက်ဆိုင်တဲ့အသိဉာဏ်တွေရှိတဲ့အတွက်ကျမတို့တွေကိုတဘာဝထိမ့်သိမ်းဆောက်ရှောက်ရေးတွေမှာလည်းအများကြီးဗဟုသုတတွေမျှဝေနိုင်တဲ့လူတွေဖြစ်ကြပါတယ်။ ACT နဲ့နေဒီသားတွေမှာနေထိုင်သူ Caroline Hughes ဟာဂုဏဝါလူမျိုးစုရဲ့တက်ကြီးကောင်းဆောင်တူဖြစ်ပြီးသူမရဲ့ရိုးရာဆန်ရဗဟုသုတအသိတွေကိုတန်ဖိုးထားမျက်နှာသူဖြစ်ပါတယ်။
Aboriginal and Torres Strait Islander people are the First Nations people of this country, and we have belief systems and cultural etiquettes that go back to
the origin and Torres Strait ကျွန်းသားတွေဟာဒီနိုင်ငံရဲ့မူလဌာနေတိုင်းသားတွေဖြစ်ကြပါတယ်။ကျမတို့မှာမိမိတို့ယုံကြည်ရာစနစ်တွေရှိသလိုလူမှုရေးဆိုင်ရာနဲ့ပတ်သက်ပြီးလိုက်နာလှုပ်ဆောင်တဲ့အရာတွေဟာလည်းအချိန်စတင်ကတည်းကတည်ရှိလာခဲ့တာပါ။အခုဩစတြေးလျခေတ်အသည့်အထိကျမတို့ရဲ့ဘဝမှာကျင့်သုံးနေစေလဲဖြစ်တယ်လို့ပြောပြထားတာဖြစ်ပါတယ်။ရိုးရာယဉ်ကျေးမှုထုံနှံရဲ့လှုပ်ထုပ်လုပ်နည်းတွေကိုလှုပ်ဆောင်ခြင်းအဖြစ်ဌာနေတိုင်းသားတွေရဲ့ရှေးဟောင်းယုံကြည်မှုနဲ့သူတို့ရဲ့နေမြေအပေါ်ရှိတဲ့ဆက်ဆံမှုကိုအဆက်မပြတ်ဖြစ်စေနိုင်တယ်လို့ SBS ရဲ့ Elder in Residence ဖြစ်သူ Rhonda Roberts ကပြောပါတယ်။
We've continued old stories, protocols and rituals for eons. And while things do adjust, we're not a static peoples. The whole premise and philosophy of who we are is
caring for the country in our land. ပုံပြင်တွေ၊ရိုးရာလှုပ်ထုံလုပ်နည်းတွေနဲ့ဓလေ့တွေကိုဆက်လက်ကျင့်သုံးလုပ်ကိုင်လျက်ရှိပါတယ်။ကျမတို့တွေဟာ노ကြွမှုကင်းတဲ့လူတွေမဟုတ်ပဲကျမတို့ရဲ့ဖြစ်စဉ်နဲ့သွေးခေါ်မှုပုံစံအလုံးဟာကျမတို့ရဲ့နည်းမြေ၊ပင်လယ်ပြင်နေလက်တဲ့တွေအပြင်ကောင်းကင်တွေကိုဂရုစိုက်မှုတွေနဲ့ဆက်နွယ်လှုပ်ဆောင်နေပြီးခေတ်လိုက်ပြောင်းလဲသွားတာမျိုးလည်းရှိတတ်တယ်လို့ပြောပါရယ်။ဩစတြေးလျရဲ့ဌာနေတိုင်းသားများ Indigenous Australian လို့ပြောရင် Aboriginal နဲ့ Torres Strait Islander တွေကိုဆိုလိုတာဖြစ်ပေမဲ့ Aboriginal လူမျိုးတွေကသူတို့ကိုပြောတဲ့အခါမှာသူတို့နယ်မြေကိုရည်ညွှန်းပြောဆိုတာမျိုးကိုပိုသဘောကျလေရှိပါရယ်။ Caroline Hughes ကသူမကို Aboriginal လို့ခေါ်မဲ့အစားကုနဝဝင်းမင်းလို့ပြောတာကိုပို့သဘောကျတယ်လို့ပြောပြပါတယ်
။ It's appropriate to call us Aboriginal or Torres Strait Islander. I prefer to be called a Ngunnawal woman because that is my country. So my country is my language.
ကျမတို့ Aboriginal ဒါမှမဟုတ် Torres Strait Islander ဆိုပြီးခေါ်ကြတာလည်းသင့်တော်ပါတယ်။ဒါပေမဲ့ကျမကိုကုနဝဝင်းမင်းလို့ခေါ်တာကိုပို့သဘောကျပါတယ်။ဘာဖြစ်လို့လဲဆိုတော့ကျမကအဲ့ဒီနယ်ကဖြစ်တဲ့အတွက်ကြောင့်ပါပဲ။ကျမရဲ့နေမြေမှာကျမစကားပြောတဲ့လူကျမလူမျိုးစုရှိတဲ့နေရာဖြစ်တဲ့အတွက်တခြား Aboriginal တွေနဲ့တွေ့တဲ့အခါမှာကျမဘယ်ကနေလာသလဲဆိုတာကိုတန်းပြီးတော့သိစေနိုင်တဲ့အတွက်ဖြစ်တယ်လို့ပြောပြပါရစေ။ဥပမာအားဖြင့် New South Wales နဲ့ Victoria က Aboriginal တွေကို Koori လို့ခေါ်ပြီး Queensland ပြည်နယ်ကလူကို Murray လို့ခေါ်နိုင်တယ်လို့ Tasmania က Aboriginal တွေကို Palawa လို့ခေါ်တတ်ကြတယ်လို့ပြောပါရစေ။Torres Strait Islander တွေကတော့ Cape York Peninsula နဲ့ Papua New Guinea ကြားတခြားကကျွန်းတွေပေါ်မှာနေထိုင်တဲ့ဌာနေတိုင်းသားတွေကိုရည်ညွှန်းတာဖြစ်ပြီးတော့အများအားဖြင့် Melanesian အနွယ်ဝင်တွေဖြစ်ကြပါတယ်။ Thomas Mayer ဟာ Maritime Union အဖွဲ့ရဲ့ Torres Strait Islander နဲ့ National Indigenous Officer ဖြစ်ပါတယ်
။ All First Nations have slightly different cultures, but there is a real clear difference between Islander culture and Aboriginal culture.And so Islanders like to be
အနေငယ်သာကွဲပြားတဲ့ရိုးရာယဉ်ကျေးမှုတွေရှိကြပေမဲ့ Aboriginal နဲ့ Torres Strait Islander ကျွန်းသားတွေအကြားယဉ်ကျေးမှုကတော့ကွဲပြားမှုတွေတိတိတတ်တာရှိပါတယ်။ပြီးရင်တော့နှမျိုးစလုံးကသူတို့ရဲ့ကွဲပြားမှုကိုအတိအမှပြုခံရတာကိုလည်းလိုလားကြတယ်လို့ပြောပါတယ်။သူတို့ကိုလေးစားတဲ့အနေနဲ့ခေါ်ဝေါ်သမုတ်ကြတဲ့အခါမှာ Indigenous, Aboriginal,Torres Strait Islander နဲ့ country ဆိုတဲ့နာမ်စာတွေကိုသုံးပြီးခေါ်ဝေါ်လေးရှိပြီးတော့ရေးတဲ့အခါမှာတော့စာလုံးကြီးတွေနဲ့စတင်လေးရှိပါတယ်။သူတို့ကိုအတူကောက်ခေါ်ဝေါ်တာမျိုးတွေကိုမကြိုက်ကြဘူးလို့ Caroline Hughes ကပြောပြပါတယ်
။ Never abbreviate Aboriginal. It is really, really offensive. Never refer to us as an acronym, like ATSI, which is short for Aboriginal and Torres Strait Islander.
Aboriginal ကိုဘယ်တော့မှအတူကောက်မခေါ်ပါနဲ့ Custodian နဲ့ Elder ဆိုတဲ့အသုံးအနှုန်းတွေဟာလည်းတင့်တော်တဲ့နာမည်တွေဖြစ်ကြပါတယ် Elder ဆိုတာသူတို့အတိုင်းဝိုင်းမှာလေးစားခံရသူတွေဖြစ်ပြီးအဲ့ဒီလူတွေမှာရိုးရာယဉ်ကျေးမှုအတိကျွယ်ဝတဲ့အတွေ့ပြောရေးဆိုခွင့်ရှိသူတွေလည်းဖြစ်တယ်လို့ Aboriginal Elder တူဖြစ်သူ Rhonda Roberts ကပြောပြပါတယ်
In our old way, our elders were those people who had learned wisdom and caring for peopleAnd so when they get frail, we look after them because it's their wisdom and their gentle guidance.
ကျမတို့ရဲ့ရိုးရာယာ elder တွေဟာလေးလာပီစီသူတွေ၊ဉာဏ်ပညာကျွယ်ဝသူတွေ၊လူတွေကိုပြုစုပျိုးထောင်သူတွေအဖြစ်မြင်ကြပါတယ်။အဲဒီတော့သူတို့အိုမင်းလာတဲ့အခါမှာလူတွေကစောင့်ရှောက်ကြပါတယ်။ဆရာတဆူလိုသူတို့တွေရဲ့အသိဉာဏ်တွေနဲ့လူတွေရဲ့အကျင့်စရိတ်ထားတွေကောင်းမွန်အားညင်သာစွာလမ်းညွန်ပဲ့ကင်မှုပေးတဲ့အတွက်လဲလေးစားကြတာဖြစ်တယ်လို့ပြောပါတယ်။Aboriginal နဲ့ Torres Strait Islander တွေဟာသူတို့ရဲ့ elder တက်ကြီးကောင်းဆောင်တွေကိုလေးစားမှုပြုတဲ့အနေနဲ့ auntie နဲ့ uncle ဆိုပြီးတော့ခေါ်ဖို့လေးရှိကြပါတယ်။အဲ့ဒီတော့ဌာနေတိုင်းသားတွေအပြင်ဌာနေတိုင်းသားလူကြီးတွေနဲ့တွေ့ဆုံတဲ့အခါမှာမိမိအနေနဲ့သူတို့ရဲ့နာမည်ကိုခေါ်ဖို့သင့်မသင့်အရင်ခွင့်တောင်းသင့်တယ်လို့ဆိုပါတယ်။Elders တွေဟာအခမ်းအနားတစ်ခုခုမှာအဖွဲ့မင်္ဂလာအနေနဲ့လုပ်တဲ့ Welcome to Country ရိုးရာဓလေ့ကိုလုပ်ပေးခွင့်ရှိပါတယ်။ Rhonda Roberts ရဲ့အဆိုအရ Welcome to Country ဆိုတာအခမ်းအနားတစ်ခုခုစတင်ဖို့အတွက်ကြိုးစိုးပြုလုပ်တဲ့အနေနဲ့ကျင်းပတာဖြစ်ပြီးရှေးရီခင်းကဘိုးဘွားတွေကိုအတိအမှပြုတဲ့အခမ်းအနားတရားဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီလိုအခမ်းအနားကိုမိခွန်ပြောကြားတဲ့နည်းနဲ့လုပ်နိုင်သလိုအကရေဒါမှမဟုတ်smoking ceremony လို့ခေါ်တဲ့နည်းနဲ့လည်းပြုလုပ်နိုင်ပါတယ်။အခမ်းအနားတိုင်းအရေးကြီးတဲ့ပွဲတိုင်းမှာတော့ acknowledgement of country လို့ဖို့အရေးကြီးတယ်လို့လည်းသူကပြောပါတယ်
။ The welcome to country is done by those custodians from that land base that you're on or indeed the elders of that community whereas an acknowledgement of country can be done by all of us black and white wherever we come from.It's us showing that we have an awareness of the land and respect for it and that we're visiting someone else's land and we're paying that respect. So acknowledgement is recognizing that
Welcome to country ကိုတော့တင်းနေထိုင်ရနေမြေအတွင်းမှာရှိတဲ့နေမြေပိုင်ဆိုင်သူတွေဒါမှမဟုတ်ဌာနေတိုင်းသားခေါင်းဆောင်တူဦးကနေပြုလုပ်ခြင်းဖြစ်ပါတယ်။ဒါပေမဲ့ acknowledgement of country ကိုတော့အသားဖြူသူအသားမဲသူဘယ်သူမှမဆိုလုပ်နိုင်ပြီးဘဲကနေလာတဲ့လူပဲဖြစ်ဖြစ်လုပ်နိုင်ပါတယ်။အဲ့ဒီလိုလှုပ်ခြင်းအဖြစ်ဒီမြေကိုမိမိကသတိပြုမိပြီးလေးစားခြင်းကိုပြသရာရောက်ပါတယ်တယောက်ယောက်ရဲ့မြေပေါ်ကိုရောက်နေတဲ့အကြောင်းအတိအမှပြုတာဖြစ်ပြီးသူတို့ကိုလေးစားကြောင်းပြသတာပါပဲတင်းရဲ့နယ်မြေမဟုတ်ပေမဲ့တင်းဟာတခြားနယ်မြေမှာအလုပ်လုပ်နေတယ်ဆိုတာကိုအတိအမှပြုတာဖြစ်ပြီးတင်းနယ်မြေမဟုတ်ပေမဲ့လည်းနေထိုင်လို့ရပါတယ်ကိုကသူတို့ကိုလေးစားအတိအမှပြုပြီးသားဖြစ်တဲ့အတွက်ဖြစ်တယ်လို့ပြောပါတယ်ဒါအပြင်ဌာနေတိုင်းသားတွေခံစားရတဲ့စိတ်ဒဏ်ရာကိုအတိအမှပြုသင့်တယ်လို့လည်း Caroline Hughes ကပြောပါတယ်
။ Well, it's very inappropriate to talk about percentages and even skin colouring or eye colouring, hair colouring because
Our children are raised in our culture, and that is very particular for us. And white society or non-Indigenous society rejected these children. Whereas in Aboriginal culture, they're gifts from the spirit world, they're gifts to our families, our community.
ကျမတို့ရုပ်ရာရင်ကျင်းမှုနဲ့ကြီးပြင်းစေခဲ့တာဖြစ်ပြီးအဲ့ဒါကကျမတို့အတွက်အဓိကကြပါတယ်။အဲ့ဒီကလေးတွေကိုလူပြိုတိုင်းဝိုင်းနဲ့ဌာနေတိုင်းသားမဟုတ်တဲ့လူတွေကအလိုမရှိကြပါဘူး။ဒါပေမဲ့အဘော်ရီဂျင်နယ်ရိုးရာတွေမှာတော့သူတို့လေးတွေဟာဝိညာဉ်လောကကပေးတဲ့ဆုလတ်တွေလို့မြင်ပြီးသူတို့လေးတွေကိုအမြဲတမ်းလက်ခံကြိုဆိုပါတယ်။တခါတရံသင်တို့လက်ဖက်ရည်တောက်လို့နှုတ်ထက်တ ြောသွားခဲ့ပါတယ်။တစ်ဖက်သားကိုပြောမဆိုမဖြစ်မဆိုရင်လို့မမေးမမြန်းပဲနေလိုက်တာမျိုးမလုပ်ပဲပိုနားလည်အောင်မေးခွန်းတွေမေးတဲ့နယ်လို့လည်း Thomas Mayer ကပြောပါတယ်။
I suggest that people don't feel like they're going to be offensive as long as they come from a place that is genuine and respectful. You know, it's fine to ask questions about how best to do things in relation to protocol with Indigenous people.
The most important thing is to listen and accept the explanation and move on respectfully. The most important thing is to listen and accept the explanation.ဌာနေတိုင်းသားတွေရဲ့ရိုးရာလှုပ်ထုံလုံနည်းနဲ့ပတ်သက်ရင်အကောင်းဆုံးဘယ်လိုလုပ်နိုင်မလဲဆိုတာမျိုးကိုမေးနိုင်ပါတယ်။အရေးအကြီးဆုံးကရှင်းပြချက်ကိုနားဆင်ပြီးလက်ခံပြီးတော့လေးစားစွာဖြင့်ရှေ့ဆက်ချင်းသာဖြစ်တယ်လို့ပြောသွားခဲ့ပါတယ်။ SBS ရဲ့ Elder in Residence ကလည်းရိုးရာရဲ့လှုပ်ထုံလုံနည်းတွေဟာအားလုံးနဲ့သက်ဆိုင်တဲ့အရာဖြစ်ပြီးကိုလိုတခြားလူသားကိုအတိမပြုလေးစားမှုရှိဖို့ကလိုအပ်တယ်လို့ပြောပါတယ်။
It's about kindness and compassion. For me personally, as a Widjibal woman, protocol has always been part of our life cycle. And the fact that we are still doing it is just an incredible feeling of contentment.
You are looking at me, but at the end of the day, it's just good manners. But at the end of the day, it's just good manners. But at the end of the day, it's just good manners. But at the end of the day, it's just good manners. But at the end of the day, it's just good manners.အဲ့ဓာရီကိုဆက်လုပ်နေတာကတင်းတိမ်ရောက်ရဲ့မှုကိုခံစားရရှိစေပါတယ်။အဲ့ဒီလိုလှုပ်တာကအောက်သက်ကြီးစေသလိုယဉ်ကျေးကြောင်းပြတ်သားရလဲရောက်တယ်လို့ပြောသွားခဲ့တဲ့အကြောင်းရေးထားတဲ့မယ်လီဆာကင်ပနိုနီရဲ့ဆောင်းပါးကိုတင်ဆက်လိုက်ပါတယ်ရှင်။ကျွန်မကမူလှိုင်းသိမ့်ပ
ါ sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်။သောရသတင်းတွေစောင်းမားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင
်ဒါမျိုးသတင်းစောင်းမားတွေကိုဟူနားဆင်လိုပါလား Apple Podcast Google Podcast Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ podcast ကနေပါ